ထိုင်းနိုင်ငံအတွင်းကိုဗစ် -19 ရောဂါပိုးကူးစက်ခံရမှုတွေဟာထိုင်းနိုင်ငံသားပြီးရင်မြန်မာနိုင်ငံသားတွေကကူးစက်ခံရမှုအမြင့်ဆုံးဖြစ်နေတဲ့သတင်းတင်ဆက်ပေးပါမယ်။ကျမအေးအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုဓာတ်ခွဲအတည်ပြုခံရသူလူ3000ထိဖြစ်လာတာကြောင့်ကိုဗစ် -19 အရေးပေါ်အမိန့်ကိုနောက်ထပ်တစ်လသက်တမ်းတိုးထားပါတယ်။ကူးစက်ခံရတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံသားကအများဆုံးဖြစ်နေပါတယ်။ထိုင်းကျမ်းမာရေးဝန်ကြီးဌာနကိုဗစ် -19 အခြေအနေကြီးကြပ်ကွက်ရေးဗဟိုဌာန CCSA ရဲ့ထုတ်ပြန်ချက်အရအခုဆိုရင်မြန်မာနိုင်ငံသား52ဦးထိမြင့်တက်လာကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ
်။ဟုတ်ပါဘူး။ထိုင်းနိုင်ငံသားပြည်သူများကနိုင်ငံသားကကိုဗစ်ရောဂါဖြစ်တဲ့အချိန်မှာမြန်မာနိုင်ငံသားအများဆုံးဖြစ်သွားကြတယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံသား100နီးပါးလောက်လည်းဖမ်းဆီးခံရပါတယ်။ထိုင်းတောင်ပိုင်းမှာတရားမဝင်ရွှေ့ပြောင်းလုပ်သမားတွေကြားထဲမှာကိုဗစ် -19 ကူးစက်မှုကများလာတဲ့အတွက်စစ်ဆေးမှုတွေပိုလွတ်လာသလိုရောဂါပိုးတွေကိုလိုက်လံစီစစ်ရင်းနဲ့ထိုင်းနိုင်ငံတွင်တရားမဝင်နေထိုင်အလုပ်လုပ်ကြနေကြတဲ့မြန်မာတွေလည်းဖမ်းဆီးခံရတာတွေဖြစ်နေတယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။ဆိုတော့ဒီ quarantine တော့နဲ့ဟာအဲ့ဒါမဝင်တဲ့လူတွေအဲ့ဒီသားဆိုဟိုအဲ့ဒီကန်ဒီတွေလိုက်တာပေါ့။လိုက်ရနေတာကတော့ဒီလိုတရားမဝင်တဲ့လူတွေပါပဲပါသွားတာကိုဆန်းဆန်းဖြစ်တာပေါ့။ဥပဒေကောင်ရှိတယ်လို့ပြောတော့တမားရဲကနေဆန်းဆန်းဒီ COVID ကြောင့်ဖြစ်ပြဟာကိုလိုက်ပြီးတော့ဒီနေ့လည်းတွေ့ရတယ
်။ထိုင်းနိုင်ငံမှာည10နာရီကနေမနေ့4နာရီအတွင်းညမထွက်ရအမိန့်အာဏာဆက်လက်တည်ရှိနေပြီး COVID ကာလအရေးပေါ်အမိန့်ကိုဧပြီလ28ရက်နေ့မှာပဲနောက်ထပ်တစ်လသက်တမ်းထပ်တိုးလိုက်ပါတယ်။ဒါအပြင်လူမှုရေးရစုဝေးခွင့်တွေကိုခွင့်မပြုသေးတဲ့အပြင်ခရိုင်အလိုက်တချို့ကန့်သတ်မှုတွေကိုလည်းဆက်လက်ကန့်သတ်သွားမှာဖြစ်တယ်ဆိုပြီး COVID-19 အခြေအနေကြီးကြပ်ကွက်ရေးဗဟိုဌာန CCSA ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဝီစစ်ကထုတ်ပြန်ပြောဆိုသွားပါတယ်။ဒီအတွက်မြန်မာလူသမားတွေအနေနဲ့ထိုင်းဆိုရရဲ့ထုတ်ပြန်မှုတွေကန့်သတ်မှုတွေကိုလိုက်နာကြဖို့လိုအပ်ကြောင်းမြန်မာရွှေ့ပြောင်းလူသမားရေးလှုပ်ဆောင်နေသူတွေကပြောဆိုခဲ့ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။